အမေရိကန်အခြေစိုက် Chevron နဲ့ပြည်내အခြေစိုက် Total ကတံငွေအထွက်နည်းလာတာကြောင့်မြန်မာနိုင်ငံကထွက်ခွာသွားပေမဲ့လို့ဆက်လက်လက်ပတ်နိုင်အောင်မိဖက်နိုင်ငံတွေမိဖက်အဖွဲ့အစည်းတွေစီကနည်းပညာနဲ့အကူအညီတွေရယူသွားမယ်လို့မြန်မာစစ်ကောင်စီဖက်ကပြောပါတယ်။ဒါတ
ော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့ရင်ကလည်းပတ်လို့ရကောင်းလည်းရနိုင်မယ်။ဒါလည်းပတ်လို့မရနိုင်ဘူးနည်းပညာအကူအညီတွေကလည်းအကူအညီနိုင်တဲ့ကျွန်တော်တို့ဟိုမိဖက်နိုင်ငံများနဲ့မိဖက်အဖွဲ့အစည်းများရှိတယ်လို့ပြောဆိုလာတယ်။
Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာတရဟာနိုင်ငံရေးစနစ်အရာဖြစ်အားပေးမှုတွေပါဝင်နေပေမဲ့အကြီးကကတော့တံငွေအထွက်နည်းလာချိန်မှာစီးပွားရေးအရာဆုံးဖြတ်တော့တာဖြစ်တယ်ဆိုပြီးဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတွေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းတဲ့အကြောင်းပြင်သစ်စွမ်းအင်ကုမ္ပဏီ Total နဲ့ American စွမ်းအင်ကုမ္ပဏီ Chevron တို့ကဇန်နဝါရီလ23ရက်နေ့တောက်ချာနေကအတူတူထုတ်ပြန်ကြေညာခဲ့တာပါTotal နဲ့ Chevron ကုမ္ပဏီတွေမြန်မာနိုင်ငံကလုပ်ငန်းတရုတ်သိမ်းသွားပေမဲ့ထိုင်းနိုင်ငံက PTTEP, တောင်ကိုရီးယားက POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးမြန်မာစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါတယ်။စီးပွားရေးပညာရှင်တွေကတော့ Chevron နဲ့ Total ကုမ္ပဏီမြန်မာနိုင်ငံကထွက်ခွာဖို့ကြေညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရပ်ခန့်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေတာပါ။ဒီမှာစစ်ကောင်စီဘောဖိအားပေးဖို့ရွယ်တယ်လို့ရဖြစ်ပေမဲ့လက်တွေ့ထိရောက်မှုရှိဖို့ဆိုရင်ဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကပိတ်ဆို့တံခါးမှုတွေတညီတညွတ်တဲ့ချမှတ်ဖို့လိုတယ်လို့လည်းအကြေကြတဲ့သူကထောက်ပြပြီးတော့တတိထားကြိုးဆိုနေကြပါတယ်။